ီးခဲ့တဲ့မေလ3ရက်နေ့ဟာ World Press Freedom Day လို့ခေါ်တဲ့ကမ္ဘာသတင်းလှလခွင့်နေ့ဖြစ်ပါတယ်။အခုနှစ်ထူးခြားတာကတော့ရခိုင်ပြည်နယ်မှာစုံစမ်းဖော်ထုတ်သတင်းရေးသားရင်းအစိုးရလှည့်ဝှက်ချက်အဲ့ဥပဒေနဲ့ထောင်ဒဏ်9နှစ်ချမှတ်ခံထားရတဲ့ Writer သတင်းတောက်ကိုဝလုံနဲ့ကိုကျော်စိုးဦးတို့နှစ်ယောက် UNESCO အဖွဲ့ကပေးတဲ့ World Press Freedom Prize ဆုချီးမြှင့်ခံရပါတယ်။နောက်ထပ်ထူးခြားတာကတော့ကမ္ဘာသတင်းလှလခွင့်နေ့အခမ်းအနားကိုနိုင်ငံတော်သမ္မတနိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်နဲ့တမတော်ကာကွယ်ရေးဦးစီးချုပ်၃ယောက်စလုံးကတဝန်လှော်ရီပေးပို့လာခြင်းပါ။အဓိပ္ပာယ်ကတော့သူတို့အားလုံးစာနယ်ဇင်းလှလခွင့်ကိုအလေးထားတယ်ဆိုတဲ့သဘောပါ။သူတို့ပေးပို့တဲ့တဝန်လှော်ရီမှာဘာတွေဖော်ပြထားသလဲ။လက်ရှိမြန်မာနိုင်ငံရဲ့သတင်းလှလခွင့်အခြေအနေဘယ်အဆင့်ရောက်နေသလဲဆိုတာလေ့လာသုံးသပ်တင်ပြသွားပါမယ်။
ကမ္ဘာသတင်းလွတ်လပ်ခွင့်နေ့အတွက်သမ္မတအဝင်းမြင့်ပေးပို့တဲ့တဝန်လွှာမှာအစိုးရအနေနဲ့လွတ်လပ်သောမီဒီယာနဲ့ဒီမိုကရေစီအစဉ်အမြဲရှင်တွဲနေတယ်လို့ယုံကြည်တဲ့အကြောင်းဒီမိုကရေစီအသွင်ကူးပြောင်းရေးမှာမီဒီယာရဲ့အားမလွဲမသွေလိုအပ်တယ်လို့ခံယူကြောင်းဖော်ပြထားပါတယ်။အစိုးရအနေနဲ့မီဒီယာရဲ့အခန့်ကဏ္ဍကိုအများကြီးအရေးထားနေတယ်လို့နိုင်ငံတော်တည်ဆောက်ရေးလုပ်ငန်းစဉ်တွေဒီမိုကရေစီတည်ဆောက်ရေးလုပ်ငန်းစဉ်တွေအတွက်အနှောက်အယှက်ဖြစ်စေမဲ့ပဋိပက္ခအကဲဆက်မှုတွေသတင်းအမှားတွေအမုန်းစကားတွေမျှတမှုမရှိတဲ့တစ်ဖက်သက်သတင်းဖော်ပြမှုတွေကိုကျင့်ဝတ်နဲ့အညီစောင့်ထိန်ကျင့်သုံးပေးဖို့လိုအပ်တယ်လို့ဆိုထားပြီးဒီမိုကရေစီအရေးကိုကာကွယ်တဲ့စာနယ်ဇင်းသမားတွေဖြစ်အောင်ကြိုးစားဖို့တိုက်တွန်းထားပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကပေးပို့တဲ့သဝင်လွှာမှာတော့သတင်းစာဆရာကြီးတွေအနေနဲ့စာနယ်ဇင်းလွတ်လပ်ခွင့်ဆိုင်ရာပြဿနာတွေကိုဖြေရှင်းဆောင်ရွက်တဲ့ဤသူသတင်းသမားတွေအနေနဲ့စာနယ်ဇင်းကြေဝတ်တွေကိုလေးစားလိုက်နိုင်ရင်ထိမ့်သိမ့်မြင့်တင်ရေးကိုလည်းဂရုပြုဆောင်ရွက်ပေးဖို့တိုက်တွန်းထားတာတွေ့ရပါတယ်။ဒါအပြင်စာနယ်ဇင်းကြေဝတ်နဲ့အညီထုတ်ဖော်ပြောဆိုရေးသားနေတဲ့စာနယ်ဇင်းသမားတွေဘေးကင်းလုံခြုံရေးအတွက်အားလုံးဝိုင်းဝန်းပူးပေါင်းကာကွယ်ကြရမှာဖြစ်တယ်လို့စာနယ်ဇင်းကြေဝတ်ချိုးဖျက်တာမရှိဘူးဝိုင်းဝန်းပြုပြင်တက်မှတ်ပေးကြရမယ်လို့ဖော်ပြထားပါတယ်။သမရနဲ့အတိုင်ပင်ခံနှစ်ယောက်ရဲ့အမှားစကားတွေကတော့သူတို့အနေနဲ့စာနယ်ဇင်းလွတ်လပ်ခွင့်ကိုအတိအမှတ်ပြုတယ်တစ်ဖက်မှာလည်းစာနယ်ဇင်းသမားတွေအနေနဲ့ကျင့်ဝတ်နဲ့အညီရေးသားဖို့လိုတယ်လို့ထောက်ပြပြောဆိုလို့ရင်းဖြစ်တာတွေ့ကြရပါတယ်
။ဘူဂျုံမူကြီးမေအောင်လှိုင်ရဲ့သွန်လွှာမှာတော့အဲ့ဒီထက်အများကြီးပိုတိုတာတွေ့ရပါတယ်။သူကကမ္ဘာလူခွင့်ရေးကြီးညာစာရမ်းမှာလွတ်လပ်စွာထုတ်ဖော်ခွင့်ရှိတယ်လို့ဆိုထားပေမဲ့အခြားသူတွေရဲ့အခွင့်အရေးအများပြည်သူအေဂျင့်သားရရေးနဲ့အကျိုးစီးပွားဖြစ်ထွန်းရေးအတွက်ဥပဒေအရသတ်မှတ်ထားတဲ့ကန့်သတ်ချက်တွေအတိုင်းပဲကျင့်သုံးပိုင်ခွင့်ရှိကြောင်းပြဋ္ဌာန်းထားတာကိုသတိပေးပါတယ်။နောက်မြန်မာနိုင်ငံမှာ2008ဖွဲ့စည်းပုံအခြေခံဥပဒေအရလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ရေးသားဖြန့်ဝေခွင့်တွေကိုပြဋ္ဌာန်းထားပြီးအဲ့ဒီအခွင့်အရေးတွေကိုရယူကျင့်သုံးရမှာနိုင်ငံသားတိုင်းဟာနိုင်ငံတော်လုံခြုံရေးတရားဥပဒေစိုးမိုးရေးရယူရအေဂျင့်သားရရေးဒါမှမဟုတ်ပြည်သူတွေရဲ့ကိုကျင့်တရားအကျိုးငါပြဋ္ဌာန်းထားတဲ့ဥပဒေတွေနဲ့မဆန့်ကျင်စေရေးတိုက်တွန်းထားတာတွေ့ရမယ်လို့ဆိုပါတယ်။ဘုရင်မူကြီးမေအောင်လှိုင်ရဲ့တောင်းလှော်ကတော့လက်ရှိတပ်မတော်ကတရားစွဲထားတဲ့တတိယတန်းကြီးသောအမှုတွေနဲ့ပတ်သက်ပြီးကာကွယ်ပြောဆိုလိုက်တဲ့သဘောလို့မှတ်ယူနိုင်ပါတယ်
။လက်တလုံးအဖြစ်ပြက်တွေကိုကြည့်ရင်တကြံမတိုင်ခင်ဧပြီလ12ရက်နေ့ကအင်းစိန်မြို့နယ်တရားရုံးမှာပုံမှ905ကကြီးနဲ့တရားစွဲခံထားရတဲ့ဒါရိုက်တာမင်းထင်ကိုကိုကြီးကိုအဲ့ဒီနေ့ရုံးချိန်မှာတရားသူကြီးကအာမခံမပေးတဲ့အတွက်အင်းစိန်အချင်းတောင်အချုပ်ဆောင်မှာဖမ်းဆီးထိန်သိမ်းလိုက်ပါတယ်။လူခွေရေးနဲ့လူကုံတိတ်ခါရုပ်ရှင်ပွဲတော်ကိုပူးတွဲတည်ထောင်သူဒါရိုက်တာမင်းထင်ကိုကိုကြီးကိုရန်ကုန်တိုင်းအင်းစိန်မြို့နယ်ရဲစခန်းနဲ့တရားရုံးမှာတက်မတော်ကိုစားရန်ကုန်တက်နယ်မှုဘုံမူကြီးလင်းထွန်းကဆက်သွယ်ရေးဥပဒေပုံမှ66ကကြီး905ကကြီးနဲ့အမှုဖွင့်ထားတာပါတက်မတော်တာဝန်ရှိသူတွေဟာတီးခဲ့တဲ့ဧပြီလ1ရက်ကရန်ကုန်တိုင်းတိုက်ကြီးမြို့နယ်အဖျောက်မြို့မှာပြုလုပ်ခဲ့တဲ့အခြေခံဥပဒေပြင်ဆင်ရေးထောက်ခံပွဲမှာဘိုးကြီးဟောင်းဦးနေမျိုးစင်ရဲ့ဟောပြောချက်တွေဟာတက်တွင်းပုံကံမှုကိုဖြစ်စေနိုင်တယ်ပြည်သူတွေကလည်းအစိုးရကိုတိုက်ခိုက်လာနိုင်တယ်ဆိုပြီးတိုက်ကြီးမြို့အမှတ်1တက်မတော်တမ်းမြင့်လေးကျင့်ရေးကျောင်းကဒုတိယဘုံမှုကြီးတိုးလွင်ကရာစသက်ကြီးဥပဒေပုံမှ905ကကြီးခါခွေနဲ့အမှုဖွင့်တရားစွဲခဲ့ပြီးအခုဆိုအင်းစိန်အချင်းထောင်ထဲရောက်နေပါပြီ။နောက်ထပ်တကြံမန်းတဲ့တွေမှာတန်ကြက်ထိုးဖျော်ပြခဲ့တဲ့ဒေါင်းတို့မျိုးဆက်တန်ကြက်အဖွဲ့ဝင်မက်ကေကိုင်းထွန်းအပါဝင်လူငယ်9ယောက်ကိုလည်းတက်မတော်ကနေပုံမှ66ကကြီးပုံမှ905ကကြီးနဲ့တရားစွဲခဲ့ပြီးအခုအားလုံးထောင်ထဲကနေအမှုရင်ဆိုင်နေရပါတယ်။ဒါဒီမကတက်မတော်တာဝန်ရှိသူတွေဟာရခိုင်သတင်းရေးသားဖော်ပြရမှာမျှတမှုမရှိလို့ဆိုပြီး ဧရာဝတီသတင်းဌာနကိုဆက်သွယ်ရေးဥပဒေပုံမှ66ဂါကြီးနဲ့တရားစွဲခဲ့ပါသေးတယ်။တက်မတော်အနေနဲ့လွတ်လပ်စွာထုတ်ပေါ်ပြောဆိုနေကြတာတွေကိုတရားစွဲနေရုံမကတရားစွဲတဲ့စီမံလေးသတင်းမီဒီယာဥပဒေနဲ့မစွဲဘဲဘာကြောင့်ပုံမှ905ဂါကြီးလို905ခါခွေးလိုမျိုးသုံးစွဲနေရတယ်လဲလို့ဗိုလ်မှူးချုပ်ဇော်မင်းထွန်းကိုမိတဲ့အခါသူကသတင်းမီဒီယာဥပဒေမှာပြစ်ဒဏ်ဟာငွေတန်လောက်ပဲပါတာကြောင့်ကျေနပ်မှုမရှိလို့အခုလိုအခြားပုံမှန်တွေနဲ့တရားဆွဲရတာဖြစ်တဲ့အကြောင်းအတိအလင်းဖြေကြားသွားတာတွေ့မြင်ကြရပါတယ
်။အခုလိုတက်မတော်နဲ့ပတ်သက်ပြီးဝေဖန်ပြောဆိုရေးသားသူတွေကိုတက်မတော်ဘက်ကတရားဆွဲပြီးအကျဉ်းထောင်ထဲရောက်အောင်ပို့နေတာတွေဟာလွတ်လပ်စွာပြောဆိုရေးသားထုတ်ဝေခွင့်ရှုထောင့်ကကြည့်မယ်ဆိုရင်တော့လက်ခံနိုင်စရာမရှိပါဘူး။ဒီနေရာမှာတရားရေးမှန်တမ်းရဲ့အခန်းကဏ္ဍကလည်းအရေးကြီးပါတယ်။တက်မတော်ဘက်ကပုံမှန်95ကကြီးခခွေးနဲ့တရားဆွဲလာတိုင်းတရားသူကြီးတွေကလက်ခံတယ်ဆိုတာကတော့သိတဲ့ဘာဝမကြပါဘူးအပြစ်ရှိတာမရှိတာတရားရုံးကဆုံးဖြတ်မယ်လက်တလို့တော့ထောင်ထဲကနေပဲတရားရင်ဆိုင်ဆိုတာမျိုးဟာလွတ်လပ်စွာပြောဆိုရေးသားပိုင်ခွင့်ကိုတနည်းအားဖြင့်ချင်းချောက်ရရောက်စီပါတယ်အခြားတစ်ဖက်မှာလဲအစိုးရဘက်ကနေဒီကနေ့အချိန်ထိပုဂ္ဂလိကရုပ်သံရေဒီယိုတွေကိုလွတ်လွတ်လပ်လပ်လုပ်ပိုင်ခွင့်ခွင့်ပြုမပေးသေးတာသတင်းစီးပိုင်ခွင့်ဥပဒေ Right to Information Law လို့မျိုးPublic Service Media PSN လိုဥပဒေမျိုးကိုပြဋ္ဌာန်းနိုင်မှုအချိန်ဆွဲထားတာတွေကလည်းလွတ်လပ်စွာပြောဆိုရေးသားထုတ်ဖော်ပြောဆိုခွင့်ကိုအားပေးရမရောက်ဖြစ်နေသေးပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်